ချင်းနဲ့ရခိုင်နိုင်ငံရေးအင်အားစုတွေကသူတို့ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးဘူးဆိုရင်အပြစ်ရစဲရေးသဘောတူစာချုပ် NCA အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရက်ရွှေဆိုင်ဖို့တောင်းဆိုလိုက်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီက6ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုဒီလကုန်မှာကျင်းပဖို့ရာထားကြောင်းဆုံးဖြတ်ခဲ့တယ်လို့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်အစဉ်အသင့်မဖြစ်သေးကြောင်းလည်းဆုံးဖြတ်ချပါတယ်ဒီလိုဆုံးဖြတ်ထားတဲ့အပေါ်မှာချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွင်းမှုစလိုက်ကျဲဝင်ဖြစ်ချောင်းကပြောဆိုပါတယ်
နိုဝင်ဘာလကတည်းကကျွန်တော်တို့ဒီ CNF နဲ့ဒီကျွန်တော်တို့ချင်းပါတီများနဲ့အစည်းအဝေးကတော့တရားခုကျွန်တော်တို့ပတ်ပြင်ချာစီတာအခုကအဲ့လိုအကြောင်းပြချက်ဆက်သက်လို့ပြောချင်ရောကယူဆတဲ့
NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ရဲ့နိုင်ငံရေးလမ်းပြမြေပုံမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စစတာတွေကိုညှိနှိုင်းဆွေးနွေးသဘောတူပြီးမှပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့သဘောတူထားတာဖြစ်ပါတယ်ဒါကြောင့်ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းဖို့အတွက်လည်းချင်းမျိုးသားဒီမိုကရက်တစ်ပါတီကတောင်းဆိုပါတယ
်။အဲဒီရဲ့ဟိုစာချုပ်ရဲ့ရောဘစ်အတိုင်းကိုကဒီဟာကအဆင့်လေးမှာတော့အမေကိစ္စအဆင့်သုံးကအမျိုးသားအဆင့်ကိုလောအမေကိစ္စအဲဒီခါကျတော့အဆင့်သုံးမပြီးရင်အဆင့်လေးကိုမလောက်ချင်းဘူးလေ။အဆင့်သုံးကိုလောက်ဖို့ရှိမရှိဘူးဆိုတော့အရှင်းလေးကိုမလုံးနေဘူ
း NCA လက်မှတ်ရေးထိုးအောင်မှာပါဝင်ထားတဲ့စခိုင်းပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဘိုးကော်မတီဝင်ဒေါ်မြအားစာလင်းကလည်းပြည်တော်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းတင်ကြောင်းအခုလိုပြောဆိုပါတယ
်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲပြီးပြီးမှပဲကျမတို့ကဒီ UPC ကိုကျမတို့တွားချင်ပါတယ်ဘာဖြစ်လဲလဲဆိုလို့ချင်းရင် UPC ဟာဆိုလို့ချင်းရင်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာရလာတဲ့အချက်တွေအပေါ်မှာမူတည်ပြီးမှတာလျင် UPC မှာဆွေးနွေးရမှာဖြစ်လို့ဒီလိုဆွေးဆိုင်ခွင့်ရအတွက်ကျွန်တော်တို့ပြောအပ်ခြင်းဖြစ်ပါတယ
် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတပ်ဦး CNF ကတော့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ရင်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးဖို့အတွက်အချက်အလက်ပြည့်စုံရှိမှာမဟုတ်ကြောင်းနဲ့ဒါကြောင့်ညီလာခံတက်တက်မတက်တက်ကိုပြန်လည်စဉ်းစားရမှာဖြစ်ကြောင်းလည်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ကရင်လက်နက်ကိုင်အဖွဲ့တွေကကရင်ပြည်နယ်နဲ့တရင်းသာရီတိုင်းဒေသကြီးမှာကျင်းပထားပြီးရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ပအိုးလက်နက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မှာကျင်းပဖို့ရှိနေတယ်လို့ပဲခူးတိုင်းဒေသကြီးအတွင်းမှာလည်းကျင်းပဖို့ပြင်ဆင်နေပါတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတမရဦးသိန်းစိန်တာဝန်ယူစဉ်2016ခုနှစ်ဇန်နဝါရီလမှာစတင်ကျင်းပခဲ့သလိုလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရတာဝန်ယူချိန်2016ခုနှစ်ဩဂုတ်လကုန်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအမည်နဲ့ကျင်းပထားပြီးဖြစ်ပါတယ်